နေပြည်တော်မှာမနက်ဖြန်ကျင်းပမယ့်လွှတ်တော်တွေအတွင်းမှာတော့ဒုတိယသမ္မတအမည်အစင်းတွေကိုပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့အတူတက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့တွေကစီးရင်တင်သွင်းကြတော့မှာဖြစ်ပါတယ်2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD ပါတီကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေမှာဒုတိယသမ္မတအမည်အစင်းတွေကိုတင်သွင်းဖို့ရှိပြီးတော့ကျန်တဲ့တက်ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်တိုင်းရင်းသားပါတီတွေကဒီအပြိုင်ပေါ့လေဒုတိယသမ္မတအမည်အစင်းတွေကိုတင်သွင်းနိုင်စရာမရှိဘူးလို့ရွှေခိုင်မျိုးသားပါတီ ANP ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်ကျွန်တော်တို့လည်းပါတီကိုလည်းလွှတ်တော်ကမေးပါတယ်အပြိုင်တင်မလားလို့ကျွန်တော်တို့ကမတင်ပါဘူးကျွန်တော်တို့အင်အားနဲ့အဲ့ဒါအပြိုင်တင်လို့လည်းမရနိုင်ပါဘူးဆိုတော့ကြည့်ရတာတော့ဟိုဒီခိုင်ကျိုးပါတီကဖြစ်ဖြစ်တိုင်းသားပါတီတခုကဖြစ်ဖြစ်အပြိုင်တင်နိုင်ကြတော့အကြောင်းမရှိဘူးအပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်မှာတော့ NLD ကပဲတင်ပါပါအဲဒါပေမဲ့သူတို့ဘသူ့ကိုတင်မယ်ဆိုတာလဲမီဒီယာသတင်းတွေမှာအမျိုးမျိုးပေါ်ပြနေကြတော့ကျွန်တော်တို့လည်းအဲခမမတက်ဘူးပေါ့နော်ဟောတက်ကလည်းပဲဒီကိုရှိသူရတက်ဆွေကိုတင်မယ်ဆိုပြီးတော့ဟောဒါလည်းမီဒီယာသတင်းမှာပဲဆိုတော့မနေ့ကမှအာကျွန်တော်တို့သူတို့အဆိုတင်တဲ့အခါမှာကျွန်တော်တို့သိမှာပါအတကတော့ဟိုလွှတ်တော်ထဲမှာရွေးမှာမဟုတ်ဘူးဒီကောက်ကွေးဥသိရှုပ်ရဲ့ကြီးကြပ်မှုအစီအစဉ်နဲ့သူအညီရှင်းရင်းကိုပဲလာတင်မှာလို့ကျွန်တော်နားလည်ပါတယ်အရင်လည်းအဲ့လိုပဲတင်ပါတယ်အဲ့လိုနဲ့ဒီသူသမဏ3ယောက်ရတဲ့အခါမှာသူရေပိုင်းလေးနားပြီးတော့ဟောနောက်ပြီးတော့လွှတ်တော်ခေါ်ပြီးတော့ဒီသူသမဏ3ယောက်ကိုဟောမဲအများဆုံးရတဲ့လူကနော်ဒီတော့လွှတ်တော်မှာသမဏဒုတိယအများဆုံးရရှိတဲ့လူကဒုတိယသမဏ1အဲနောက်ဆုံးတယောက်ကတော့ဒုတိယသမ္မတနှစ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဒီမှာလွတ်ထွန်းလို့နေဒီမှာရှိပါတယ်နော
် NLD ပါတီဘက်ကသမ္မတအမည်အစင်ဘသူကိုတင်သွင်းလာနိုင်တယ်လဲဆိုတာကမီဒီယာတွေနဲ့အတူ Facebook လို Internet လူမှုရေးကွန်ရက်စာမျက်နှာတွေကခံမှန်းပြောဆိုချက်တွေကသာတွေ့နေရပြီးလွတ်တော်ကိုယ်စားလှယ်အချင်းချင်းကြားမှာလည်းဘာမှမသိရဘူးလို့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒါပေမဲ့တက်မတော်သားအစုအဖွဲ့ကတင်သွင်းလာနိုင်တဲ့ဒုတိယသမ္မတမှာတော့ကိုကိုကျွန်းမဲဆန္ဒနေမြေကနေပြည်သူ့လွှတ်တော်အတွက်ရွေးချယ်ခံရတဲ့ရေဒက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဟောင်းသူရသက်ဆွေကိုလွှတ်တော်အတွင်းမီဒီယာတွေကအထူးစိတ်ဝင်စားနေရတာတွေ့ပြီးတော့သူ့ကိုလည်းတက်မတော်ဘက်ကဒုတိယသမ္မတအဖြစ်စီးရင်သွင်းဖို့ထင်ကြီးပေးနေတာတွေတွေ့ရတယ်လို့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးသိန်းထွန်းကသုံးသပ်ပါတယ်
တမရောသားတွေပြီးတော့မှဒါသူတော်ဥသက်ဆွေကိုပဲတင်မဲပါညာစုထင်ပြီးတော့သူတို့ပီရီယာဝိုင်းပြီးတော့တပ်ပုံတွေလည်းရိုက်တာတွေ့တယ်ဝိုင်းမိတာလည်းတွေ့တယ်ကျွန်တော်တို့ကတော့တကယ်တမ်းလွတ်တော်ထဲမှာတရားဝင်တင်မှကျွန်တော်တို့ကအန်ဒီရတွေပြီးတော့ပဲလွတ်တော်ကိုယ်စားလှယ်ကိုတင်မယ်အဲတော့အမျိုးသားမှလည်းအန်ဒီရပေါ့လွတ်တော်ကိုယ်စားလှယ်အများကြီးလည်းပုဂ္ဂိုလ်ကသူတွေကိုတင်မယ်အဲနောက်တော့အခြားပါတီတွေကလည်းဟိုတင်မတင်တော့ကျွန်တော်တို့စောင့်ကြည့်ရမယ်ကျွန်တော်တို့ပါတီအနေနဲ့ကတော့အခုထိလည်းကျွန်တော်တို့ဟိုဥစ္စာပေါ့နော်ညွှန်ကြားမှုကလည်းကျွန်တော်တို့မသိရသေးဘူးမသိရသေးတဲ့အခါကျတော့ကျွန်တော်ပါတီကောင်းဆောင်ပိုင်းနေရာတွေပြီးတော့သူတို့ရဲ့ညွှန်ကြားမှုနဲ့ပဲကျွန်တော်လွှတ်တော်ထဲမှာပဲကျွန်တော်ဆောင်ရွက်တော့မှာဖြစ်ပါတယ်ခင်ဗျ
ာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အသွင်ကူးပြောင်းရေးကာလအစဉ်ပြေချုံးမွေစေရေးအတွက်သမရအမည်အစင်းတွေအပါအဝင်ဒီအစိုးရတစ်ဖွဲ့စည်းရေးကိစ္စတွေကိုတူတူတိတ်တိတ်နဲ့လျှို့ဝှက်ဆောင်ရွက်နေတာဖြစ်ပါတယ်ဒါပေမဲ့မနေ့ဖန်ဒုတိယသမ္မတအမည်အစင်းတွေကိုတင်သွင်းတဲ့အခါမှာတော့အမျိုးသားလွှတ်တော်ဘက်ကနေတိုင်းရင်းသားခေါင်းဆောင်တို့ကိုတင်လာနိုင်ခြေရှိတယ်ဆိုတဲ့သုံးသပ်ချက်တွေထွက်နေတယ်လို့ဒုတိယသမ္မတတနေရာအတွက်တိုင်းရင်းသားခေါင်းဆောင်တို့ဖြစ်လာဖို့ကိုလည်းမျှော်လင့်နေလို့ ANP ရခိုင်မျိုးသားပါတီရဲ့မျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပါတယ
် Vice President တွေကြာလို့ရှိရင်တိုင်းရင်းသားတွေပို့ပြီးတော့စိတ်ဝင်စားကြတယ်အထင်နဲ့ပဲပြောနေတာလည်းရှိတယ်တကယ်တမ်းကြာလို့ရှိရင်တော့ပုံမှန်နဲ့မသိရဘူးပေါ့နော်ဟိုတိုင်းသားတွေကပထမတော့ဥခွန်ထွန်းဦးဆိုပြီးတော့ပြောတယ်ဒါပေမဲ့ဥခွန်ထွန်းက50ကိုစလုံးနဲ့လားမသိအဲ့လိုမျိုးအတန်းနဲ့ထွက်တဲ့နောက်ပိုင်းတော့ဒီ SNL တွေကိုပဲပြည်ထောင်စုအဆင့်ကန့်လန့်တာလည်းရှိတယ်ဆိုပြီးတော့ထွက်လာတော့ဥဆိုင်ညွန့်လွင်ပို့ပြီးတော့ဟောဖြစ်နေတယ်ဆိုတော့ကျွန်တော်တို့ဒီတိုင်းရင်းသားဆိုလို့ရှိရင်တော့ဘယ်တိုင်းရင်းသားပဲဖြစ်ဖြစ်ပေါ့နော်ဟိုနိုင်ငံတော်ရဲ့အဆင့်မြင့်ဆုံးနေရာတွေမှာမြင်ရလို့ရှိရင်တော့ဖက်ဒရယ်သွားမယ့်ဟာပို့ပြီးတော့လွယ်ကူမယ်ပြော့ပြောင်းမယ်လို့ယူဆတယ်ရှင်။အဲဒါကြောင့်ပြည်တော်ပြည်သူ့လွှတ်တော်နဲ့မျိုးသားလွှတ်တော်ဖက်ကိုပို့ပြီးတော့စိတ်ဝင်စားကြတယ်။ဟိုတက်မတော်ဖက်ထက်လေးဟိုဘက်ကကြာလို့ရှင်ပို့ပြီးတော့ secret ဖြစ်တယ်အဲ့လိုမျိုးတုံ့ဖက်ကြတယ်ဒီဘက်ကကြာလို့ရှင်တော့ထင်တဲ့လူတွေတခါတည်းဖြစ်လာတတ်တယ်ပေါ့ဘာလို့ဆိုတော့ပြည်သူ့လွှတ်တော်ဘက်ကရောမျိုးသားလွှတ်တော်ဘက်ကရောလွှတ်တော်ရွေးတော့ဆိုလေအဲ့လိုပဲဟိုကြိုပြီးတော့သတင်းထွက်ကြတယ်အဲ့လိုလူတွေမှန်နေရေပေါ့နော်တိုင်းရင်းသားတအုပ်ဖြစ်မဲ့အဲ့လိုအဲ့ဒါမှန်နိုင်လို့ထင်တာပေါ့မျိုးသားလွှတ်တော်ဘက်က
ဒါကတော့ ENP ပါတီကမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေပြောပြသွားတာပါရှင်ဒါပေမဲ့ချမ်းမျိုးသားဒီမိုကရေစီပါတီ SNLD ရဲ့လွှတ်တော်ကိုယ်စားလှယ်တအုပ်ဖြစ်တဲ့ဦးဆိုင်တီဟာကျော်ကတော့ တို့ SNLD ပါတီကိုဒီအစိုးရအဖွဲ့ထဲမှာပါဝင်ဖို့အတွက်ကန့်လန့်ထားတာတွေ့ရပြီးတော့ကျန်တဲ့ဒုတိယသမ္မတနေရာတွေတခါဝန်ကြီးချုပ်နေရာတွေအတွက်ကိုပြောဆိုတာမျိုးမရှိဘူးလို့သိထားရကြောင်းပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကြားရမှာတော့သူချက်ချက်ဘာမှမရှိပါဘူးခင်ဗျာကျွန်တော်တို့လည်းသိရှင်နေပါတယ်အခုအချိန်ထိတော့ကျွန်တော်တို့ဒုတိယသမ္မတဟိုကန့်လန့်ထားတာတွေတော့မကြားတရားသေးပါဘူးဝန်ကြီးချုပ်ကိစ္စလည်းပဲအခုအချိန်ထိတော့ဆွေးနွေးပြီးကန့်လန့်ထားတာမရှိပါဘူးအဲကျွန်တော်တို့ပါတီထဲဥတော်အစိုးရအဖွဲ့ထဲမှာပါဝင်ဖို့တဦးပါဝင်ဖို့တော့ကန့်လန့်တာရှိပါတယ်အဲ့ဒီတဦးကလည်းပဲကျွန်တော်တို့ပါတီကဘယ်သူကိုဆေးလို့မလဲဆိုတာခုလေးဒီရုပ်ချုပ်ကလည်းကျွန်တော်တို့အတိမပေးသေးပါဘူးခင်ဗျာ
တံခါးတော့မနေ့ဖန်ကျင်းပမယ့်လွှတ်တော်တွေမှာဒုတိယသမ္မတအမည်စင်းနေတင်သွင်းမှာနဲ့ပတ်သက်ပြီးတော့လွှတ်တော်ကိုယ်စားလှယ်တချို့ရဲ့အသုံးသက်ချက်တွေကိုနားဆင်ကြရတာပါရှင်။မနေ့ဖန်မှာဒီဒုတိယသမ္မတအမည်စင်းတွေကိုတင်သွင်းဖို့ရှိတဲ့အတွက်ဒီကနေ့မှာလွှတ်တော်တွေကိုရန်နာထားပြီး NLD ပါတီကလည်းသူတို့ပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဒီရက်တွေထဲမှာလွှတ်တော်ကိုခွင့်တိုင်ကြတာတွေမလုပ်ဖို့မပြတ်မကွက်လွှတ်တော်တက်ဖို့အတွက်ကိုလည်းညွှန်ကြားထားတယ်လို့သိရပါတယ်။တပ်ပြင်လဲမနေ့ဖန်ကတင်သွင်းမဲ့ဒုတိယသမ္မတအမည်စင်းတွေကို NLD ပါတီကဒီကနေ့ညပိုင်းမှာဒီ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေကိုအသိပေးဖို့ရှိရဲဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်ရှင်